စကိုင်းတိုင်းကံဘလူမြို့နယ်တွေကကျေးရွာတွေကိုစစ်ကောင်စီတပ်တွေကနှင်းမြေရှင်းလင်းရေးတွေဇက်တိုက်လုပ်နေတာကြောင့်ကျေးရွာပေါင်း30လောက်ကရွာသားတွေတောင်းနဲ့ချီပြီးတော့စစ်ဘေးတန်းရှောင်နေကြရပါတယ်။ကံဘလူမြို့နယ်တွေက6000ဖို့ကျေးရွာမှာပြီးခဲ့တဲ့ဇွန်လ1ရက်နေ့တုန်းကကျေးရွာတွေကိုစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့10နှစ်ဝန်းကျင်ကလေးငယ်တအူးအပါအဝင်အရက်သား3ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့မှလည်းချော်ပင်ကုန်းကျေးရွာတွေကိုစစ်ကောင်စီတပ်ကနှင်းမြေရှင်းလင်းရေးလုပ်ပြီးတော့ကျေးရွာတွေကိုလိုက်မီးရှို့နေတယ်လို့ဆိုပါတယ်။ရင်းမပင်မြို့နယ်ထဲမှာလည်းကျေးရွာတွေကိုဒီကနေ့မနက်ပိုင်းကစစ်ကောင်စီတပ်တွေနဲ့ပြူစောတိအဖွဲ့ဝင်တို့ပူးပေါင်းပြီးတော့နေအိမ်တွေကိုလိုက်မီးရှို့ခဲ့တယ်လို့ဒေသခံတဦးကဆိုပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းမတ်အင်ချင်းနိုင်ပြောပြပေးပါရှင်
။စကိုင်းတိုင်းကံဘလူမြို့နယ်က6000ဖို့ကျေးရွာအုပ်စုမှာစစ်ကောင်စီတပ်တွေတက်ဆွဲနေတာ2လနီးပါးရှိနေပြီဖြစ်တာကြောင့်အနီးဝန်းကျင်10ရွာလောက်ကရွာသားတွေစစ်ရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။မရှောင်နိုင်တဲ့ရွာသားတချို့ရွာထဲမှာကြံနေကြတာမျိုးရှိပေမဲ့အများစုရွာသားအလုံးနီးပါးကတော့စစ်ရှောင်နေကြရပါတယ်။ဇွန်လ1ရက်နေ့တုန်းက6000ဖို့ကျေးရွာအုပ်စုမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်သားတွေကောလင်းဘက်ကိုအသွားမှာပြည်သူ့ကာကွယ်ရေးအဖွဲ့တချို့နဲ့ထိတွေ့တိုက်ပွဲအနှဲငယ်ဖြစ်ပြီးတဲ့နောက်မှာတော့လက်နက်ကြီးနဲ့ရန်တမ်းပစ်ခတ်တဲ့အတွက်6000ဖို့ရွာထဲမှာကြံနေခဲ့တဲ့အသက်10နှစ်ဝန်းကျင်ကလေးအပါအဝင်မိသားစု3ဦးလက်နက်ကြီးထိမှန်တိဆုံးခဲ့တာဖြစ်တယ်လို့ဒေသခံတအူးက VOE ကိုပြောပါတယ
်။တရနေ့ရုံကစဖြတ်လိုက်တာကကျွန်တော်တို့အဲ့ဒီမှာသူတို့ကပြစ်လိုက်တဲ့လက်နက်ကြီးချပြီးတော့မှလူ3ယောက်တိုင်နဲ့နဲ့ဆုံဆုံသွားတာရှိတယ်။ကလေးရောမိသားစု3ယောက်ပေါ့။ကလေးကကျွန်တော်တို့ဟွာလောက်ရှိတယ်ကွာ။ကျွန်တော်ဟွာလောက်9နှစ်10နှစ်သားလောက်။ကောလင်းဘက်ကထိုးသွားတာမှာကျွန်တော်တို့32ယောက်အကျန်မှာပြည်သူ့ကကိုရေးရနေတက်ပြီးတော့မှတိုက်လိုက်တာ။အဲ့တိုက်လိုက်ပြီးမှအဲ့သူတို့ပဲအပြန်အလှန်ပြစ်တဲ့အခါကျတော့သူတို့ကအဲ့လက်နက်ကြီးနဲ့လမ်းပြစ်လိုက်တဲ့အခါမှာကြလိုက်တာပေါ့ကျွန်တော်တို့ဟွာလောက်6နာရီလောက်မှဂျာမန်မိုးချုပ်ခန့်ကြီးလောက်မှကြလိုက်တာ
ဂျွန်လ6ရက်ဒီကနေ့မနေ့ပိုင်းတုန်းကစစ်ကောင်စီတပ်တွေဟာချော်ပင်ကုန်းကျေးရွာအုပ်စုကရွာတွေကိုတအိမ်တဆင်းရှာဖွေပြီးနေမြေရှင်းလင်းရေးလုပ်နေတယ်လို့လည်းဒေသခံတအူးကပြောပါတယ်မနေ့10နာရီဝင်းကျင်လောက်မှာတော့နှောကုန်းရွာနဲ့ချော်ပင်ကုန်းရွာကိုစစ်ကောင်စီတပ်တွေကမီးရှို့ခဲ့တယ်လို့ကံဘလူမြို့နယ်တိုင်းဒေသကြီးလွှတ်တော်ကိုစလေဟောင်းဦးနေစင်လက်ကပြောပါတယ
်ဒီနေ့မနက်7:45လောက်ကဒီ900မိုးတိုက်နယ်ထဲမှာရှိတဲ့ကံဘလူမြို့နယ်900မိုးတိုက်နယ်ထဲကနှောကုန်းဆိုတဲ့ရွာကိုဒီစစ်ကောင်စီဘက်ကပြီးတော့မီးဝင်ရှို့တာပေါ့ဗျာမီးဝင်ရှို့တာကလည်းရွာလုံးကျမီးပါကျသွားတယ်ခုနောက်တဲ့ရွာကနော်ချော်ပင်ကုန်းဆိုတဲ့ရွာကိုဒီနေ့ပဲထပ်ရှို့တာရွာလုံးကျကုန်မဲ့သဘောရှိရင်နှစ်ရွာလုံးကအင်ဂျင်150လောက်ရှိတယ်ဗျာ
ဂျွန်လ3ရက်နေ့ကနေ9ရက်နေ့အထိ6000ဖို့ကျေးရွာအနီးမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့တိုက်ပွဲဖြစ်ခဲ့ပြီးစစ်ကောင်စီတပ်တွေဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေလုပ်တာကြောင့်လူနက်ဦးသေဆုံးခဲ့တယ်လို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ကပြောပါတယ်။ကံဘလူမြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းရေးလုပ်ပြီးကျေးရွာ18ရွာလောက်ကိုမီးရှို့ခဲ့တာကြောင့်စစ်ရှောင်နေကြရတဲ့ရွာသားက1000ခန့်လောက်ရှိနေပါတယ်။ကံဘလူမျိုးနယ်ကကျေးရွာတွေကစစ်ရှောင်တွေရဲ့အခြေအနေနဲ့အခက်အခဲတွေကိုကံဘလူမျိုးနယ်တိုင်းဒေသကြီးလွှတ်တော်ကိုစလေဟောင်းဦးနေစင်လက်က VOE ကိုခုလိုပြောပါတယ
်။ဒီရွာနဲ့ဒီရွာတော့မတူဘူးခင်ဗျာ။ဒီရွာနဲ့ဒီရွာဆိုအခုဒီကိုကိုတော်ဘုရားကရွာတယ်ဆိုရင်အရင်တို့ဒီတချို့တော့ကဒီဆက်ကဆက်ကနေလောကရဲ့နလားလောက်ကလာပြီးတော့တဆွဲနေရမှာရှောင်းနေကြတယ်တချို့ကကျတော့တချို့ကကျတော့ဒီနေ့လေးနဲ့ပြန်မှာရှောင်းလာပေါ့။အဲ့လိုတခြားဒီကျော်ယူကုန်းလို့ဆိုရင်လည်းဒီဟိုချပါပြီအဲဒီကဒီလက်နက်ကြီးနဲ့ပြည်လို့ဆိုပြီးတော့မှတချို့တော့လည်းဆေးဝေးရှောက်သွားတယ်တချို့တော့ကလည်းအခုမှရခိုင်ပြည်နယ်လာပြန်မှတော့ကျွာနာနေချင်းဆိုတော့အဲ့လိုရှောင်သွားတယ်ပေါ့အဲ့လိုမျိုးလေးတရော်နဲ့တရော်တော့မတူဘူးခင်ဗျအဓိကကတော့ဒီကျွန်တော်ဘက်မှာကတော့ဒီစာနေခါခက်ခဲရှိနေတော့ကိုယ်ဆေးဝါးပေါ့ကျွန်တော်ဘက်ကဒီမွေအနေဆိုရင်ရတော့မွေအနေဆိုရင်ရတော့ဒီမွေရရှိစီခက်ခဲရပါတယ်လည်းရှိတယ်မူရနေရနေကြွားရဟုတ်ဘူးတော့ရောင်းလာတဲ့ခါကျတော့ဒီဘောကလိုဟာမျိုးကြီးနောက်ခါကျတော့ဒီဖိုင်လိုမလဲဆိုတော့ဒီအကျင်းပေါ့နော်ဒီမကင်းတဲ့ဟာမျိုးပေါ့သူတို့ဒီအဲ့လိုမျိုးတွေမှာတော့လိုအပ်ချက်တွေအများကြီးရှိတယ်အဲ့ဒါတွေတော့အများကြီးလိုအပ်နေတယ်ပြည
်ကံဘလူမျိုးနဲ့အပါအဝင်စကိုင်းတိုင်းတွေကမျိုးနဲ့အများစုကိုအင်တာနက်လိုင်းတွေဖြတ်တောက်ထားသလိုစစ်ကောင်စီရဲ့စစ်စင်ရေးအခြေအနေလိုက်ဖုန်းလိုင်းတွေကိုလည်းဖြတ်တောက်တာတွေရှိပါတယ်ကံဘလူမျိုးနဲ့အတွင်းမှာစစ်ရင်အားတိုးမြင့်ပြီးနေမြေရှင်းလင်းရေးပုံပြီးလုံလာနေတဲ့အခြေအနေကိုတော့ဦးနေစင်လက်ကအခုလိုဆက်ပြောပါဗျ။
ဒီကတော့ဒီကံဘလူမျိုးနဲ့မှာဒီ စစ်ကောင်စီတပ်တွေအင်အားလုံးရင်းနဲ့တိုးချက်လာတာတွေရှိတယ်ပေါ့တိုးချက်လာပြီးတော့မှဒီသူတို့ဒီမြေပြင်မှာရှိတဲ့ကြီးရွာတွေကိုလိုက်ပြီးတော့မှအခုလိုမျိုးအကြမ်းဖက်တာတွေမကြာခဏလုပ်တယ်မီးရှို့တာတွေမကြာခဏလုပ်တယ်ဒီအပြစ်မဲ့ရွာသားတွေကိုဖမ်းဆီးတာတဖြစ်တာတွေဒါတွေအရင်ကနေဆက်လို့ရှိရင်တိတိတသားကိုတိုးပြီးလှုပ်ဆောင်လာတာတွေ့ရတယ်ခင
်ဗျရင်းမပင်မြို့နယ်ကဘန်ပွေးကြီးရွာအုပ်စုဘန်ပွေးထန်းစင်ရွာကိုစစ်ကောင်စီတပ်တွေကဒီကနေ့မနက်ပိုင်းမှာမီးရှို့ခဲ့တယ်လို့လေဒေသခံတဦးကပြောပါတယ်စစ်ကောင်စီတပ်တွေဟာဘန်ပွေးကြီးရွာမှာတက်ဆွဲနေတာအတော်ကြာနေပြီဖြစ်တယ်လို့ဘန်ပွေးထန်းစင်ရွာအပါဝင်အနီးဝန်းကျင်ရွာတွေကိုမီးရှို့တာတွေမကြာခဏလုပ်နေတာဖြစ်တယ်လို့လေဒေသခံတွေကပြောပါတယ
်မြန်မာပြည်မြို့နယ်ဘန်ပွေးထန်းစင်မှာတပ်တွေစစ်ကောင်စီဖွဲ့ရလူငယ်အင်ဆောင်ဦးကိုမီးရှို့လာရှင်တယ်နော်နိုင်လောက်ကသာရှိတော့ခုတော့50လုံးမပါသွားဘူးပေါ့နော
်ရေမပင်မြို့နယ်ထဲမှာလည်းစစ်ကောင်စီတပ်တွေရဲ့နေမြေရှင်းလင်းရေးတွေကြောင့်ဒေသခံတောင်းချီပြီးထွက်ပြေးနေကြရပါတယ်လက်ရှိမိုးရာသီဖြစ်တဲ့အတွက်စစ်ဘေးဒုက္ခသည်တွေဟာအဓိကနေထိုင်ရေးအတွက်စိုးရိမ်နေရတယ်လို့စားတောက်ရေးအတွက်ရိတ်ခါနဲ့ဆေးဝါးမလုံလောက်မှုတွေကြောင့်အခက်အခဲတွေဖြစ်နေရတယ်လို့လည်းစစ်ဘေးဒုက္ခသည်တွေကပြောပါတယ်ဒီလိုတောင်းနဲ့ချီတဲ့ဒုက္ခသည်တွေအတွက်လုံလောက်တဲ့အကူအညီတွေကတော့အခုချိန်ထိမရရှိကြသေးပါဘူး။မြန်မာနိုင်ငံမှာတိုက်ပွဲနဲ့နိုင်ငံရေးပဋိပက္ခအခြေအနေတွေကြောင့်ရွှေပြောင်းနေထိုင်သူဥယျာဉ်ဟာတသန်းကျော်သွားပြီလို့ UN OCHA ကထုတ်ပြန်ထားပါတယ်။အဲ့ဒီတည်းမှာဆီယနာသိမ်းပြီးတဲ့နောက်အိုးအိမ်စွန့်ခွာထွက်ပြေးရသူ9သိန်းနီးပါးလည်းပါဝင်နေတယ်လို့ဖော်ပြထားပါတယ်။ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကလည်းမြန်မာနိုင်ငံမှာနေရဲစွန့်ခွာတိမ်းရှောင်နေရသူတွေတိုးပွားလာပြီးလူသားချင်းစာနာမှုအကျက်တဲဟာကြီးထွားလာနေတယ်လို့ပြောပါရယ်။ဒါအပြင်နေရဲစွန့်ခွာတိမ်းရှောင်နေရသူတွေနဲ့ထိခိုက်ခံစားခဲ့ရသူအများစုကိုလည်းလူသားချင်းစာနာမှုအကူအညီတွေရောက်နိုင်ခြင်းမရှိသေးဘူးလို့ဆိုပါရယ်ရှင်။